ကျောင်းမျိုးရဲ့စနားပြပွဲကတော့စစ်တပ်နဲ့ရဲကမျက်ရည်ပုံနဲ့ပြစ်ခတ်ပြီးတော့ဖြိုခွဲခံခဲ့ရပါတယ်။ကျောင်းမျိုးရဲ့စနားပြပွဲကတော့စစ်တပ်နဲ့ရဲကမျက်ရည်ပုံနဲ့ပြစ်ခတ်ပြီးတော့ဖြိုခွဲခံခဲ့ရပါတယ်။
မင်းညာတော့ကပောက်ကွဲမှုဖြစ်ခဲ့တဲ့တွန်တေးမြို့မှာတော့စစ်တပ်ဦးအဖမ်းခံခဲ့ရပါတယ်။အခုလိုမြန်မာနိုင်ငံတဝန်းကအခြေအနေရန်ကုန်ကလာတဲ့သတင်းကိုမဆုမျက်မှုကပြောပြပေးပါမယ်။ရန်ကုန်မြို့မှာအဖြစ်ရောင်ဂျူတီကုတ်ဝစ်စင်ပြီးတော့ဝိုက်စ်ပုတ်ဆန္ဒပြလှုပ်ရှားမှုလုပ်ကြရဆရာဝန်တွေအပါအဝင်ဆရာနာရှင်စနစ်ဆန့်ကျင်ဆန္ဒပြသူတွေဟာမြို့နယ်တချို့မှာဒီနေ့ဆန္ဒပ
ျိုးနယ်တွေကဆန္ဒပြပွဲတစ်ခုမှာဆိုရင်အင်အားရှာနဲ့ချီများခဲ့တယ်လို့ဆန္ဒပြသူကျော်က COA ကိုပြောပြပါတယ်
ဒီလိုဒီလိုတက်ဆိုလို့ရှိရင်တော့ site ကဒီပေါင်းတွေနဲ့ထွက်လာပါတယ်ကွာဟုတ်ကျွန်တော်ဈေးတွေကိုခြေထူးပြီးထွက်ကြပါတယ်ဒီမဲ့စောစောကြီးကြီးကနိုင်ရဆွတ်တယ်ဗျာဒီ video site ကိုထွက်တယ် mic ကိုထွက်ပြီးဟုတ်ကဲ့အပြီးတော့ဒီဟိုဆင်းနေသေးမှာထွက်တယ်ကွာနောက်ပြီးကျွန်တော်တို့အခုပဲဒီဒီနိုင်ညာသေးပေါ့ညာသေးမှာကျွန်တော်တို့ထွက်လိုက်တယ်ကွာဈေးခွဲပြီးတာ mic လည်းမရှိပါသေးကျွန်တော်တို့ဆိုလို့ပြောရင်150လောက်ပဲမိနစ်ကဆင်းနေသေးတယ်နိုင်ငါလောက်ရှိနေတော့မှဆက်နေအလုံးနဲ့ site ကတော့ဈေးမှာဆက်တာဆိုတော့အင်အားတော့ဈေးကြီးကြီးနဲ့ပေါင်းရင်တော့ညမပေါ့အော်ဒီလူကြီးကလည်းပါဝင်ကြပါလေဆန္ဒကြတဲ့အခါမှာတော့
ဒီနေ့အစောပိုင်းကရန်ကုန်မြို့တပုံတက္ကသိုလ်နားနေဆောင်အနီးမှာဘုံးပေါက်ကွဲခဲ့ပြီးတဲ့နောက်ကျောင်းသားတယောက်နဲ့တငယ်ချင်းနှစ်ယောက်စုစုပေါင်း3ယောက်ကိုစစ်တပ်ကဖမ်းဆီးသွားတယ်လို့တက္ကသိုလ်ကျောင်းသားတမကကသတင်းထုတ်ပြန်ထားပါတယ်ရန်ကုန်မြို့ဗုဒ္ဓဆောင်မြို့နယ်ကအမှတ်9အထက်တန်းကျောင်းဝင်းထဲမှာလည်းပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်ကချင်ပြည်နယ်ပြင်းကျင်းနာမြို့ကကမ္ဘောဇာပန်တစ်ခုနဲ့မိုးမောက်မြို့ကထွေအုပ်ရုံးတို့မှာလည်းပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်ရှမ်းပြည်နယ်ကြောင်မဲမြို့မှာတော့ဒီနေ့ကြီးတဲ့ဆန္ဒပြပွဲတစ်ခုကိုစစ်ကောင်စီတပ်ဖွဲ့တွေကအင်အားအပြည့်နဲ့နှစ်ဖက်ပိတ်ပြီးတော့မျက်ရည်ရိုးပုံးတွေရော်ဘာဂျီတွေတုံးပြီးပြစ်ခတ်ဖြိုခွဲခဲ့တဲ့အတွက်လူငယ်နှစ်ယောက်ရော်ဘာဂျီထိမှန်ဒဏ်ရာရခဲ့တယ်လို့ဆန္ဒပြပွဲမှာပါတဲ့ဒေတာဆောင်ပြောက်က VOA ကိုပြောပြပါရယ
်ဒီ offline တိုင်းတက်သွားပြီးတော့မှဘ ਹੁ စည်းတောက်ရောက်တဲ့ချိန်ကြီးအဲ့မှာလည်းရေကန်းသတိရနေပြီးတော့မှအောက်ရင်ကနေထွက်လာတဲ့အချိန်ပေါ့နော်အဲထွက်လာပြီးတော့ကျွန်တော်တို့အဲ့မှာလည်းသူကဘာလို့ဆိုတော့အဲ့ကားအကလေးလောက်ကိုလိုက်သွားပြီးတော့မှလေလံကြဝင်ပြီးတော့မှခေါက်ဆိုင်မှာလည်းစက်ကားတွေပြိထားပြီးတော့မှအဲ့ချိန်မှာတော်ဒီကလမ်းကြီးတော့မတွေ့တဲ့ချိန်တို့ကပထမတော့မျက်ရည်ပုံခွဲလိုက်တယ်ပေါ့နော်ဟိုမျက်ရည်ပုံခွဲပြီးတဲ့ချိန်မှာအဲ့မှာရောဘာကြီးတွေပါလာတယ်ရောဘာကြီးပါတဲ့ချိန်ကကျွန်တော်ကလေးတယောက်ထိသွားတယ်က
နမ်ခါမျိုးမှာလည်းရက်တရာကြော်သွားပြီးနဲ့တင်းနေတဲ့နမ်ခါဆိုပြီးတော့လူငယ်တွေမျိုးရဲလှဲ့လဲ့ချီတဲ့ဆန္ဒပြခဲ့ကြပါတယ်နေ့ကျင်လို့ချီတဲ့ဆန္ဒပြပွဲတွေရှိခဲ့တဲ့မန္တလေးဖားကတ်ဒဝဲလောင်းလုံမျိုးတွေမှာဒီနေ့လဲလူရချီဆန္ဒထုတ်ဖော်ကြပါတယ်ကြောင်မဲမျိုးကလမ်းလျှောက်တဲ့ပိတ်ကိုစစ်ကောင်စီတပ်ကဖြိုခွဲခဲ့ပြီးနဲ့ညနေပိုင်းမှာလူတွေပြန်စုပြီးတော့ဆန္ဒပြခဲ့ကြပါတယ်။မိုးညင်းမြကြီးနာမိတ်ချီလာရွှေဘုံနဲ့ရေဦးမျိုးတွေမှာလည်းစိုက်ကဲတဲ့ပိတ်ကြောက်ကြားတဲ့ပိတ်တွေပြုလုပ်ကြပါတယ်။နေလ23ရက်နေ့ညပိုင်းတော့ပောက်ကွဲမှုတွေဖြစ်ခဲ့တဲ့တွန်တေးမျိုးကမြို့နယ်အထက်ကနေ့ကျောင်းအင်းကြီးမှာပောက်ကွဲမှုနဲ့အတူတနက်တန်တွေလည်းကြားခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။အဲ့နောက်တင်တေးမျိုးက17ယောက်ဖမ်းဆီးခံခဲ့ရပါတယ
်မင်းညညလေည9:00နာရီခွဲတော့မှခန္ဓာကိုယ်ဆက်မှန်းကြီးပေါ့ခန္ဓာကိုယ်ကွဲရပါတယ်မဟုတ်ပါဘာဖြစ်ဆိုင်နေလဲအဲ့တော့ကကျွန်တော်ဒီအထက်ကနှစ်အဲ့မှာကတနက်တနက်တစ်ဆက်ဘုံတစ်ဆက်အပန်ဆက်တယ်မှာဘုံကတော့ဒီကျွန်တော်ဒီဒီဘက်ကြည့်လို့ရေဒီဒီဒီကျောက်ဘက်ဒီကကစ်တာကိုသူ့ကိုများတယ်မှာပြီးတော့သူအနောက်ကရင်အဲ့အဲ့အခွဲကိုအနောက်ကရင်သူပြေးလိုက်ရင်ပြေးတာမှာသူတို့တွေကဒီစိုးရနေမဟုတ်ဘူးအရွယ်နဲ့ကြိလိုက်တာရဲဝင်းနဲ့ကမ္ဘာကံကိုပြေးလိုက်တယ်ဆက်တယောက်ဖမ်းသွားတယ်ဒီလိုပြင်ရတာပေါ့အဲ့ဒါကအတိအကျပါပ
ါစစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့အပေါ်မြန်မာနိုင်ငံအနှံ့ကပြည်သူတွေဟာရရဲ့နီးနဲ့ဆက်ပြီးတော့ဆန္ဒပြနေကြတယ်လို့နာဆာကစစ်ကောင်စီကလည်းအင်အားတုံးနေနေပါရဲ့ရှင်